စစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ခဲ့တဲ့သခိုင်းတိုင်းကလေးမြို့အနီးကနှချောင်းနှမြောင်းချောင်းကဆောက်တဲ့ကြီးရွာတွေမှာစစ်ကောင်စီတပ်တွေတက်ဆွဲထားပြီးတော့ရှောက်ဖွေဖမ်းဆီးတာတွေကိုလုပ်နေပါတယ်။ဒါပြင်နေနေမိရှုခံရတဲ့မကွေးတိုင်းနှန်းခါကြီးရွာကဘေးလွရာထွက်ပြေးပုန်းခူနေကြသူတွေစေဝါအခက်ခဲကြောင့်တကြီးရွယ်ကိုတချို့လည်းတည်ဆုံးခဲ့ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ။
နိုဝင်ဘာ2ရက်နဲ့3ရက်တို့မှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့တဲ့သခိုင်းတိုင်းကလေးမြို့အနီးကနှချောင်းနှမြောင်းချောင်းခွကြီးရွာတွေထဲမှာစစ်တပ်ကတဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။ကြီးရွာသားတွေဟာစစ်ဘေးလွရာကိုဒင်းရှောင်နေရပြီးတချို့ကကြီးရွာဘုံကြီးကျောင်းမှာခိုးလုံနေရတာပါ။နှချောင်းကြီးရွာမှာခိုးလုံနေတဲ့စစ်ဘေးရှောင်မျိုးသားတချို့ကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့နှချောင်းကြီးရွာဒေသခံတူကပြောပါတယ်။
အခုနှချောင်းနှမြောင်းချောင်းခွာဤပါလည်းမရှိပါသေးဘူး။တက်တာထက်တာတော့ကျွန်တော်တို့မကြားရသေးဘူး။ဒါပေမဲ့ဒီအရှိပိုင်းမှာမနည်းအောင်ကဖောက်သွားတဲ့အိမ်မှာဝင်ပြီးမှဖောက်နေတယ်သူတို့ပြည်ရသားတွေအခုဒီရှောင်နေရတော့မှခင်ဗျာ။ဒီလူရရှောင်နေရတဲ့ခင်ဗျာစောနာကဖုံးချောင်းမှလည်းဝင်ပြီးမှဒီပြည်သူဝင်ခေါ်သွားတယ်ဗျာ။ဒီလူဒီသားတွေကအခုပြည်ရမရှိတော့ရှောင်နေကြတာဖုံးချောင်းတွေမှညာတော့ပြည်ရှောင်နေကြတယ်။အဲ့ဒီမှာအဲ့ဒီမှာဝင်ခေါ်ရပြီးတော့နမ်းမှလည်းပြည်ရထားဘူး။အခုကျွန်တော်တို့ဒီကလောက်တော့ကြားဘလောက်ကတော့အလုံးပေါင်း5ရောက်6ရောက်လောက်တော့ခေါ်သွားပြီဒီလိုဖုံးချောင်းနေရပေါ့ခေါ်သွားတော့ဒီနှချောင်းလေးကဖုံးချောင်းတစ်ချောင်းကခေါ်သွားတာဒီကန်စားတော့ကဖြစ်အစ်စ်နဲ့အစ်စ်ကိုပဲဒီကထားပြီးတော့ပြည်ပြီးနေကြတယ်လိုအပ်တာစီကတော့အများကြီးပေါ့ဗျာဒီကတော့မပြီးဘူးပဲပြီးနေကြတယ်ခင်ဗျာ
နိုမာနှစ်ရက်ကကလေးမျိုးကနေလာတဲ့စစ်ကောင်စီရင်နှန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်ခဲ့လို့စစ်ကောင်စီတပ်သားတို့တည်ဆုံးတန်ရာရခဲ့ပြီးတဲ့နောက်နိုမာ3ရက်မှာစစ်တပ်ကနေမြေရှင်းလင်းမှုတွေလုပ်နေပြီးလက်နက်ကြီးတွေနဲ့လည်းယူနေအိမ်တွေရှိရာပဲပစ်ခတ်တယ်လို့ဒေသခံတွေကပြောပါတယ်။ပစ်ခတ်မှုကြောင့်နေအိမ်ချို့မီးလောင်ခဲ့ပြီးနှချောင်းကြီးရွာသား3ဦးတည်ဆုံးပြီး4ဦးထဲမှနေတန်ရာရခဲ့ပါတယ်။တိုက်ပွဲတွေပြင်းထန်လာနိုင်တဲ့အတွက်အဲ့ဒီဒေသပဲမော်တော်ယာဉ်တွေဖြတ်တန်းသွားလာတာမလို့ဖို့နဲ့တိုက်ပွဲဖြစ်ရင်ဘေးလွရာဒင်းရှောင်ပြီးကြိုတင်ပြင်ဆင်တာတွေလုပ်ဖို့ကလေး PDF ကထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ဒါနဲ့ပတ်သက်ပြီးတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။တစ်ဆက်တည်းမှာပဲမကွေးတိုင်းနဲ့ကလေးကန့်ကောလမ်းပိုင်းကကြီးရွာတစ်ခုဖြစ်တဲ့နှမ်းခါကြီးရွာမှာလည်းစစ်ဘေးရှောင်နေရတာတလာနီးပါးရှိလာပြီးဖြစ်တဲ့အတွက်စေဝါအကူအညီတွေလိုအပ်နေလို့တကြီးပိုင်းတွေကတည်ဆုံးသူတို့ရှိခဲ့တယ်လို့နှမ်းခါဒေသခံတို့ကပြောပါဗျ။
ခုလိုလိုနေတာကျွန်တော်တို့ကျန်းမာရေးအတွက်စေဝါကြီးလိုအပ်နေတယ်ဗျ။ချားနာတဲ့လူကြီးတွေအားစီးတွေအဓိကလိုအပ်တယ်ဗျ။ဟုတ်အဲလူကြီးတွေကတို့လေးအားပြည့်တယ်ပေါ့နော်စစ်ဘေးရှောင်ရတဲ့အတွက်တော်တော်လေးပြန်လေးဆိုတော့အပြည့်ပြီးမှပဲခုဆိုအားစီးလိုက်နေရတယ်ဗျ။အခုတည်ဆုံးမှုကြီးရေစေချောင်းလေးကတော့ထဲမှာစီဝါကုတ္တမှုခံဖို့ဟိုအိမ်မှာလိုကောင်းကောင်းမွန်မွန်ပြည့်စုံချောင်းချောင်းမှုမရဘူးဗျ။တည်ဆုံးမှုကအားလုံးထိပေါ်6ဦးလောက်ရှိသွားပြီဗျ။အခုတည်ဆုံးမှုဆိုရင်ဒီကြည့်တဲ့ဘိုင်းကစေချောင်းလေးကတရားနာတစ်နှစ်တောင်ပါတယ်ဗျ။ဟုတ်အခုဟိုဒီဟာထဲမှာကိုက3ယောက်လောက်ရှိသွားပြီဗျ။အရင်ကကဆိုရင်တော့3ယောက်လောက်ပြ6ယောက်လောက်ရှိသွားပြီဗျ။ဟုတ်ဟုတ်ကဲ့လာလူရဲ့လူကြီးလုံးလုံးချင်မှမရှိဘူးဗျဟုတ်ဘာလို့လဲဆိုလိုင်းကြီးလည်းမရအင်တာနက်လိုင်းကြီးလည်းမရဘူးဖုန်းလိုင်းကြီးလည်းဖြတ်ထားတာဗျ။ဒါတည်းမဟုတ်ဘူးကြီးဖုန်းလိုင်းကြီးလည်းအကုန်လုံးတင်ပြီးတော့ရောအမ်ပီတီကိုဖြတ်ထားလို့ဗျ။အ
ိမ်နောက်စုတထောင်ကျော်ရှိတဲ့နှန်းခါရွာမှာပြီးခဲ့တဲ့စက်တင်ဘာ10ရက်နဲ့13ရက်နေ့တွေကဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်ကြားတိုက်ပွဲဖြစ်ခဲ့ပြီးနေအိမ်တွေမီးရှို့ခံရတာကြောင့်နေအိမ်အလုံး40ကျော်မီးလောင်ဆုံးရှုံးခဲ့ရပါတယ်ခင်ဗျာ။